Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ18ရက်ဗုဒ္ဓဝင်ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်9:00နာရီအထိလိုင်းဒိုမီတာ1925 32နဲ့ဖိုင်လမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤတန်းစမှာဒီညတော်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအလံတစ်ခုတည်းအောက်အတူချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာလူ9ဦးထက်မနည်းသေဆုံးတဲ့အထူးဂရုဖြစ်ပွားခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေလည်းဖော်ပေါ်လာနေပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနှစ်ပြီးမှတော်တာရှင်နေနားဆင်ကြရမယ်တဲ့မှာ
ရှိသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရရတဲ့လူတွေကတော့ကျွန်တော်တို့4ယောက်ရှိပါတယ်။စစ်တွေကိုအရေးပေါ်တင်သွားတာ8ယောက်ပါ
။မြောက်ဦးမှာရဲတပ်ဖွဲ့နဲ့လူလူကြားကအထီးကရုံနဲ့နောက်ဆုံးခြေနေနဲ့ပတ်သက်ပြီးတော့မြောက်ဦးဒေသခံတယောက်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဒီအထီးကရုံအတွင်းအဖြစ်ပြက်တွေကိုကိုရိုင်းကြုံတွေ့ခဲ့ရတဲ့ဒဏ်ရာရသူတွေနဲ့မိသားစုဝင်ဒေသခံတွေရဲ့ပြောကြားချက်တွေကိုလည်းဆက်ပြီးတော့နားဆင်ကြမှာပါ။နောက်ထိုင်းနိုင်ငံနဲ့ဆက်ကလူကုန်ကူးခံမြန်မာနိုင်ငံသားတွေအကြောင်းအမေရိကန်နိုင်ငံရေးစတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါသေးတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လည်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင
်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောရီအိုလံပစ်အားကစားပွဲတော်ဖွံ့ဖွဲခန်းနာမှာတောင်နဲ့မြောက်ကိုရီးယားနိုင်ငံညီညွတ်တဲ့အလံတစ်ခုအောင်အတူတွဲချီတက်ဖို့ရှိသလိုရေကြေးပြင်ဟော်ကီအမျိုးသားအကစားပွဲကိုပူးတွဲရှင်ပြိုင်သွားမှာဖြစ်ကြောင်းဒီကနေ့ပဲကြီးညာလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံအိုလံပစ်အားကစားပွဲမှာပထမဆုံးအကြိမ်ဖြစ်ပါဝင်မှုမြောက်ကိုရီးယားကလက်ခံခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းတပတ်လောက်ကပဲနိုင်ငံသင်းတွေချပူပေါင်းမှုတောင်ကိုရီးယားရဲ့ဆိုပြချက်ကိုထူးထူးခြားခြားသဘောတူခဲ့ကြတာဖြစ်ကြောင်းလဲတောင်ကိုရီးယားနိုင်ငံကရုပ်ဟာသတင်းမှာဖော်ပြလိုက်တာပါ။ဆောရီအိုလံပစ်အားကစားပွဲတွေကိုတော့တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာ6လဖေဖော်ဝါရီ9ရက်နေ့ကနေ25ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်။မသိမမြတ်ဖြစ်နေတဲ့တောင်နဲ့မြောက်ကိုရီးယားနိုင်ငံတို့ချအားကစားသင်းတွေပူးတွဲရှင်ပြိုင်တာအရင်ကနှစ်ချိန်သာရှိခဲ့ပူပါတယ်။1992ခုနှစ်တုန်းကလူငယ်ဘောလုံးပြိုင်ပွဲနဲ့သဘောတင်တင်းချန်ပီယံပွဲတွေမှာပူးတွဲရှင်ပြိုင်ခဲ့ကြတာပါ။အိုလံပစ်အားကစားပွဲကိုနှစ်နိုင်ငံပူးတွဲပြီးအားကစားသမားတွေဆီလိုရေးအရင်တုန်းကစစ်ဆင်ညှိနှိုင်းမှုတွေရှိခဲ့ပူပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူး။ဒီတစ်ချိန်စောအစီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်မဲ့အစီအစဉ်နဲ့တောင်မြောက်ကိုရီးယားပူးတွဲအားကစားသင်းတွေရှင်ပြိုင်ရမယ့်အစီအစဉ်တွေအတွက်အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီကစစ်ဆင်နိုင်ငံဌာနချုပ်ရုံးမှာဒီလ20ရက်နေ့တွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်အစိုးရရဲ့အစဉ်ချင်းမဲ့တဲ့လုပ်ရက်တွေကြောင့်အရက်ဖက်လေးချောင်းလိုင်းကလီရင်တွေအန်တရာယ်ရှိတဲ့အခြေအနေမျိုးနဲ့ကြုံရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကနေဒါနိုင်ငံ Vancouver မြို့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးပွဲမှာမနေ့ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကတိုက်ချင်းပြစ်ပယ်ရင်တပ်မစ်ဆိုင်းဒုံးလို့ဆိုတဲ့မစ်ဆိုင်းဒုံးတစ်စင်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကစမ်းသပ်ပစ်လုခရာမှာဆန်ဖရန်စစ္စကိုကနေဟောင်ကောင်ကိုသွားတဲ့လီရင်ဘော်ကခီးတဲ့တွေမြင်ခဲ့ကြတဲ့အထိပါမစ်ဆိုင်းတုံးဟာလေယာဉ်နဲ့ရေမိုင်280လောက်အကွာကိုရောက်ရှိခဲ့ကြောင်းလဲအမေရိကန်လေကြောင်းထိန်းချုပ်ရေး FAA ကပြောပါတယ်။မစ်ဆိုင်းတုံးပြစ်လွတ်ခြင်းအနည်းအနာကောင်းကင်မှာတခြားလေယာဉ်ကိုးစင်းလဲရှိနေခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အမှတ်တမ်းတွေအရမစ်ဆိုင်းတုံးပြစ်လွတ်ခဲ့တဲ့နေရာမှာအဲ့ဒီနေ့ကခမန်းကြီးလေယာဉ်916ဆင်းပြန်တန်းခဲ့ကြောင်းနဲ့ FAA ရဲ့အမှတ်တမ်းတွေအရလေယာဉ်တွေမှာလိုက်ပါလာတဲ့ခီးတဲ့အရေးအတွက်35,210ရှိခဲ့ပြီးနိုင်ငံပေါင်းစုံကလူအများပြားအတွက်အန္တရာယ်ဖြစ်စေလောက်အောင်မြောက်ကိုရီးယားကမစင်မချင်းလုပ်ခဲ့တဲ့လုပ်ရအဖြစ်ဝန်ကြီးတီလာဆန်ကဥပမာပေးပြောဆိုကြတာပါမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကိုတွေ့မြင်ခဲ့ရတဲ့ခီးတဲ့တွေလိုက်ပါလာတဲ့လေယာဉ်ဟာဘယ်လေကြောင်းလိုင်းလဲဆိုတာကိုတော့ဝန်ကြီးတီလာဆန်ကမပြောခဲ့သလိုလေယာဉ်ဟာလေကြောင်းပြောင်းပြန်တန်းခဲ့သလားဆိုတာကိုလည်းမပြောပါဘူးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေမှာမကြသေးခင်ကတိုးတက်မှုတွေရှိခဲ့ကြောင်းလဲနျူကလ িয়ার ချင်းချောက်မှုအန်တီရယ်ကိုတင်းကြီးတင်းညွတ်ထဲရင်ဆိုင်နိုင်ဖို့ရည်ရွယ်ပြီးကိုရီးယားစစ်ပွဲအတွင်းအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ကနေဒါနိုင်ငံကကမကထာလုပ်ပြီးနိုင်ငံပေါင်း20ကထိတ်တန်းတန်တမန်တွေတက်ရောက်လာတဲ့ညီလာခံမှာဝန်ကြီးတီလာဆန်ကပြောဆိုခဲ့ပါတယ်ရှင်
ရခိုင်ပြည်နယ်မြောင်ဦးမြို့မှာလူ9ဦးထက်မနည်းသေဆုံးခဲ့တဲ့အထိအထူးဂရုဖြစ်ပွားခဲ့တဲ့ပေါ်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်လာနေပါတယ်။မြန်မာဆွေကတော့မင်းညားကဖြစ်ပွားခဲ့တဲ့အထူးဂရုတွင်ဆန္ဒပြသူအမျိုးသား9ဦးသေဆုံးပြီး12ဦးဒဏ်ရာရရှိကြောင်းသတင်းထုတ်ပြန်ခဲ့တာပါ။ ကုလသမဂ္ဂကတော့မြောက်ဦးမှာဖြစ်ပေါ်ခဲ့တဲ့ရင်းနဲ့ဆန္ဒပြသူတွေကြားတွေ့ပြတန်ရုံထွတ်ပြခြင်းမှုပေါ်စိုးရိမ်မခင်ကြောင့်ကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လလစွာထုတ်ဖော်ပြောဆိုခွင့်ညဉ့်ညက်စွာစိုးဝေးဝင်နေဖို့လေးစားလိုက်နာဖို့နဲ့နောက်ထပ်အကျဉ်းသတ်မှုတွေမဖြစ်အောင်ထိနေထိနေဆောင်ရွက်ကြဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရောဆန္ဒပြသူတွေကိုပါကုလသမဂ္ဂကတိုက်တွန်းပြောဆိုခဲ့တာပါ။ပြပြခေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းအခုလိုတဆုံရှုံတဲ့အထိဖြစ်ပွားခဲ့တဲ့ဖြစ်ဖြစ်ကြောင်းစိုးရိမ်မခင်ကြောင်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ချင်းနေတွေဒီထက်ပိုဆိုးမလာအောင်ထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တယ်လို့ဒီမိုကရေစီစနစ်မှာတရားဥပဒေစိုးမိုးရေးနဲ့ငြင်းငြင်းစွာစိုးဝေးခွင့်တွေကိုလေးစားလိုက်နာဖို့အရေးကြီးကြောင်းလည်းပြောဆိုခဲ့တာပါ။ရွေးစံကမှုအတွင်းရတပ်ပေါ်ဝင်20လောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီကိုံပြေအောင်လှုပ်ဆော်သူတွေကိုပေါ်ထုတ်အရေးယူမှာဖြစ်တယ်လို့ဆန္ဒပြသမားတွေတည်ဆုံမှုတွေအတွက်လည်းအမှုဖွင့်ထားကြောင်းပြောဆိုခဲ့တာပါ။ဒီလုံးမှာတော့ရသေးတော်မျိုးမှာဟောပြောခဲ့သူစာရေးဆရာဝေဟင်အောင်ကိုအရေးယူထားပြီးအညွန့်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်ကိုလည်းဥပဒေနဲ့အညီဆက်လက်ကိုင်တဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံယုံကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဒုက္ခသည်တွေဆန္ဒအလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်တွေအလုံးကိုနှစ်နှစ်အတွင်းဌာနေပြန်ရေးအပြီးသတ်ဆောင်ရွက်မယ်အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားတာပါ။ဒီဒုက္ခသည်တွေဌာနေပြန်ရေးကိုတော့အခုဇန်နဝါရီလကုန်ပိုင်းလောက်မှာစမယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိတယ်လို့မခံစားရဘဲနဲ့တော့သူတို့အိမ်တွေသူတို့အတိုင်းဝိုင်းကိုပြန်သွားတာမျိုးမလိုလားဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟေတာညူအက်ကပြောဆိုထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Miss New York ကတော့ဒုက္ခသည်တွေဌာနေပြန်ရေးနဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့ရသလောက်ဌာနေပြန်နိုင်ရေးအနေအထားမတွေ့ဘူးလို့ပြောပါတယ်။သူမတွေ့ခဲ့ရသူအများအပြားကအလွန်အမင်းအားနည်းချိနဲ့နေကြသလိုအလွန်လဲကြောက်ရွံ့နေကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကမြန်မာစစ်တပ်အကြီးအကဲတွေကိုပြစ်မှတ်ထားတန်းခတ်ပိတ်ဆို့ထားသလို Reuters သတင်းတောင်နှစ်ဦးဖန်ခံထားရတဲ့ကိစ္စပေါ်မှာလည်းဆက်ပြီးတော့စောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်း905တုံညလိုင်းဒိုမီတာ25ကီလိုဟတ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗဒူးနဲ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်အောင်စုကိုမိဘရည်နဲ့တူကလေးဘွားမှာတရားမဝင်ရောက်လာကြသူတွေကိုအကာအကွယ်ပေးထားတဲ့လူမျိုးကြီးချဲ့ရေးအစီအစဉ်ကိုအဆုံးသတ်မဲ့သမရယမင်းကိုကယ်လီဖိုးနီးယားပြည်နယ်ကတားမြစ်ထားတာကိုပယ်ဖြစ်နိုင်အောင်တရားရုံးချုပ်ကကြောင်းဝယ်ဆောင်ဖို့တရားရုံးဝန်ကြီးဌာနကတိုက်တွန်းမှုရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကယူကန်တရားရုံးမှာသမရဒေါ်နယ်ထရန့်အစိုးရကရှောင်လဲမှုစီစဉ်နေချိန်မှာပဲတရားရုံးဝန်ကြီးဌာနကပန်ချားမဲ့အစီအစဉ်ဟာရှက်ရှက်ပါပါလောက်ရတခုဖြစ်ကြောင်းလဲရှင်းနေရုံချဲဆက်ရှင်ကပြောဆိုလိုက်တာပါ။ဒါကားလို့ခေါ်တဲ့လူမျိုးကြီးချဲ့ရေးအစီအစဉ်နဲ့ပတ်သက်လို့ပြည်အောင်စုတရားစီရင်တယောက်ကတနင်္ဂနွေလုံးအတွင်းအဆုံးဖြတ်ပေးမယ့်ကိစ္စပေါ်ဥပဒေပြဋ္ဌာန်းချက်အရစောင့်ရတာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။သမထွန်ကတော့ဒါကာလူဝင်မှုကြီးကြပ်ရေးစီစဉ်ကိုဆက်လက်အကောက်ပေးဖို့တိုက်တွန်းနေတဲ့အတိုက်အခံဒီမိုကရက်တစ်ကိုဝေဖန်ပြစ်တင်ခဲ့တယ်လို့ဒီမိုကရက်တစ်ရဲ့တောင်းဆိုမှုတွေကြောင့်အစိုးရရန်တရာရက်ဆိုင်ထားမယ့်အခြေအနေကိုဥတည်နေပြီးဒီသတင်းပတ်ထဲအစိုးရရဲ့လုပ်ငန်းတွေရက်ဆိုင်ရတဲ့အခါစစ်တပ်ကပိုပြီးအထိနာလိမ့်မယ်လို့လည်းမနေ့တုန်းကပဲပြောဆိုခဲ့တာပါဒီမိုကရက်တစ်ကတော့သမရရဲ့ပြောဆိုချက်တွေကိုပယ်ချထားကြပါတယ်ဒီမိုကရက်တစ်တော်မတ်ရစ်ချက်ဘလူးမန်တာကတော့အစိုးရရဲ့လုပ်ငန်းတွေရက်ဆိုင်ရမယ်ဆိုရင်သမရမှာသာတာဝန်ရှိမှဖြစ်ကြောင်းပြောဆိုခဲ့တာပါ Republican တက်တော်မတ်လင်စင်းကရင်ကတော့သမရအနေနဲ့လွတ်တော်ကိုယ်စားလှယ်နဲ့ပုံမထိတွေ့ဆက်ဆံမှုတိုက်တွန်းခဲ့ပါတယ်
2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းနေတဲ့လွတ်တော်အမတ်တွေရဲ့မနစ်အင်္ဂါနေ့ကမေးမြန်းမှုတွေကိုအင်ဂျီရောရဲ့မဟာဗျူဟာဆရာအကြီးအကဲဟောင်းစတိဗန်နန်ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေထက်ကတခုဖြစ်တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမစ္စတာဗန်နန်နိုင်ငံပေါင်းများစွာကြားမြင့်ခဲ့ပါတယ်။မစ္စတာဗန်နန်ဘက်ကညှင်းဆန်မှုအပေါ်ကော်မတီကစစ်ခေါ်စာထုတ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ကော်မတီရဲ့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်အဒန်စရစ်ကတော့အင်ပီရိုတာဝန်ရှိသူတွေကမစ္စတာဘန်နန်ကိုမေးခွန်းနေမဖြစ်ဘူးညွှန်ကြားထားတာလို့ပြောဆိုခဲ့တာပါ။ Bedugama Dugu Titan Taram Shivu lo Injuro Biokunya Sara Hakabi Sanderska the Indautigu Biopade. Tamara Tran Suyan in a Leshi Sonan Sisi Murima Apiwa Puban Samyani Pi Loto Nine Liwe Chelet Digu Mya Yukema Injurone Timbiame Lu Biokunya Kapyosu Kevare. Mr. Benangudo Luto Committee Shima Tayap La Ome Lu Injuro
ဒီကနေ့ပေါ်တူးနေ့မှာတော့ကတလွညတီတန်ရွတ်တော်ညီလာခံကျင်းပဖို့ရှင်းနေပါတယ်ဒီတန်ရွတ်တော်အစ်မတော်လွတ်လာရေးကိုလူလာတဲ့ပါတီတွေညမောင်းဖွဲ့နိုင်မယ်ဆိုရင်တော့ပုဂ္ဂတိကလည်းအများစုဖြစ်နေမှာဖြစ်ပေမဲ့အစိုးရအတင်းနဲ့ခေါင်းဆောင်ပိုင်းကိုလွတ်တော်မတ်တီကရွေးချယ်မှာဖြစ်ပါတယ်ကတလန်သမရဟောင်းကားစ်ပို့စ်တမုံကိုကိုယ်စားလောင်းပြေထောက်ခံဖို့လေတိကျပါတီနှစ်ခုကြားဒီကနေ့
democracy ye lhoshya mu ma pa win ke mu ne tat jaw lhoshya tu Joshua Wong go thaw nan thong la phit pe lai ba de na la li ba cha sana pya pwe de atwin tabei sakhan ga ne thwat khwa bo tya yong mhein go lai na bo pyet kwat mu ne Hong Kong tya yong ga atet 22 ne ywe Wong go dikin ni be sin che cha ka da ba Wong ha tabei sakhan ma khitta khana da shi ka de chaung tya tu ji Andrew Chan ga lak khan pyo su ka bi me sana pya lhoshya mu de the ma the the win win pa win pat tat mu shi ka chaung pyo su ka da phit ba de
ကိုယ်ကလည်းဦးနဲ့မတင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြောက်ဦးအထီးကျောင်းနောက်ဆုံးရအခြေအနေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်နိုင်ငံတော်ကြာဆုံးချက်အခမ်းအနားကျင်းပခွင့်မရတာကိုမကျေနပ်လို့အင်္ဂါနေ့ညမှာလူထုကဆန္ဒပြရတာကနေလုံခြုံရေးတပ်ဖွဲ့ရဲ့ပြစ်ခတ်နှိမ်မှုအတွင်းသိမ်းဆုံးခ ကျွန်တော်တို့ရဲ့ဆိုင်ရာအခမ်းအနားကိုပြည်သူလူထုကကြီးညာချက်ထုတ်ပြန်ခဲ့ပြီးအခြေအနေတွေစိုးမသွားအောင်ထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ပြည်စုံကတော့ကုညီဝဲအောင်ကဆက်ပြီးတင်ဆက်ထားပါတယ်။ရခိုင်ပြည်နယ်ရှေးအောင်မြို့တော်မြောက်ဦးမြို့မှာ
233မြောက်ရခိုင်ပြည်နယ်နိုင်ငံတော်ကြာဆုံးရင်အခမ်းအနားကျင်းပခွင့်မရတဲ့အတွက်ဒေသခံရခိုင်လူငယ်တွေဇန်နဝါရီလ16ရက်အင်္ဂါနေ့ညကလမ်းလျှောက်ဆန္ဒပြရာကနေလူစုလူဝေဖြစ်လာပြီးမြောက်ဦးမြို့နယ်ရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူစုကိုရဲကပြစ်ခတ်လူစုခွဲခဲ့တယ်လို့မြောက်ဦးမြို့ကကိုကျော်ထွေးကပြောပါတယ်။ပွဲကျင်းပမဲ့အချိန်ဆဲဆဲမှာအတက်ကနေပြီးတော့ဒီထွေဦးကနေပြီးတော့မလ လူတွေကတက်လာတော့ပွဲမကျင်းပါတော့ဘူးသူတို့ကသိတော့ဒီစိတ်ဒေါသတွေဖြစ်ကြတယ်ပေါ့နော်ဒီလူအုပ်ကြီးရဲ့ဒေါသကိုမထိနိုင်တော့ပဲနဲ့အဲ့နဲ့အကုန်ကနေပြီးတော့ထွေဥယုံကိုဖတ်သွားကြတယ်ပေါ့နော်ခရိုင်ထွေဥယုံမှာရဲတပ်ဖွဲ့တွေခြားထားတဲ့ကြောင့်ဘာမှမဖြစ်ဘူးတပတ်ပတ်ကြတယ်တပတ်ပတ်ပြီးတော့ရဲစခန်းမှာဝင်ပြီးတော့ကွန်ပျူတာကိုပြေဖို့အတွက်လူငယ်တွေကနေပြီးတော့တောင်းဆိုတယ်အဲ့လိုတောင်းဆိုတဲ့အခါမှာဖြစ်သွားတယ်ပုံမှန်ဖြစ်တာပါ
မြောက်ဦးမြို့နယ်ရဲတပ်ဖွဲ့ကအခုလိုကင်တွဲဖြည့်ရှင်းမှုနဲ့ပတ်သက်လို့မေးမြန်းဖို့ရကန်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်လုပ်လို့မရခဲ့ပါဘူးအင်္ဂါညကဖြစ်ပေါ်တဲ့အဒီကယုံတွင်လူ9ဦးသေဆုံးပြီးစိုးရင်ရတဲ့ဒဏ်ရာရသူတချို့ကိုစစ်တွေမြို့ဆေးရုံကိုပို့ထားရတယ်လို့ကိုကျော်ထွီးကပြောပါတယ
်အခုဆုံးသွားတာကတော့9ယောက်ပါအဲ9ယောက်ကိုလည်းအခုကျွန်တော်တို့ဒီမြောက်ဦးမြို့နယ်ရဲ့တုတ်တန်ကိုရောက်နေပါပြီဟုတ်နောက်တစ်ခုကဒီဆွေးုံမှာကြံတာကတော့ဒီခြေသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရရတဲ့လူတွေကတော့ကျွန်တော်တို့၄ယောက်ရှိပါတယ်စစ်တွေကိုအရေးပေါ်တင်သွားတာက၈ယောက်ပါအဓိကတော့ကြားနေရတာတော့သွေးထွက်လွန်လာတော့ပေါ့နော်အဲ့ဒါတွေဖြစ်လို့လို့ပြောပါတယ
်မြောက်ဦးမြို့အဓိကယုံဖြစ်စဉ်နဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုကင်တွယ်ဖြည့်ရှင်းသွားမလဲဆိုတာကိုအခုချိန်ထိထုတ်ပြန်တာမျိုးမရှိသေးပေမဲ့ ဒီအရေးခင်းကိုစုံစမ်းသွားမယ်လို့ပြောဆိုတာရှိကြောင်းကိုကျော်တွီးကပြောပါတယ
်ဟုတ်ကဲ့လူလူရဲ့စိတ်နေစိတ်ဓာတ်ကတော့ကျွန်တော်တို့အပါဝင်ပေါ့နော်အားလုံးကဝန်းနှဲ့တယ်ကြီးကွဲတယ်ပြီးလို့ရှိရင်တောသားဖြစ်နေကြတယ်ပေါ့နော်ဒါပေမဲ့အေးအေးဆေးဆေးပါပဲဟိုပထမတော့အစည်းအုံမှာလူတွေတော်တော်များများမြို့နယ်လေးမြို့နယ်လောက်ကလူတွေကတော်တော်များများလာကြည့်တော့အဲ့မှာတော့လုံခြုံရေးကားသုံးစီးပေါ့နော်အထူးရဲတပ်ဖွဲ့ကနေပြီးတော့ချထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟုတ်ကဲ့30ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ်ဘယ်လိုကိုင်းတော့ဖြည့်ရှင်းမဲ့ဆိုတာထက်ဒီအတိကျုံနဲ့ပတ်သက်ပြီးတော့သူတို့နေနေတဲ့ကိစ္စတွေကိုတာဝန်ယူမှုတာဝန်ခံမှုပုံစံမျိုးတွေပြောတာတွေမရှိသေးပါဘူးနောက်တစ်ခုကသူတို့ကနေပြီးတော့ဒါကိုစစ်စစ်ပြီးတော့အရေးယူရမယ်ဆိုတဲ့ပုံစံမျိုးတွေပဲကြားနေရတာတွေပဲရှိပါတယ်ခင်ဗျာ
ရကံပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့ရဲနဲ့ဆန္ဒပြသူတွေကြားအကြမ်းဖက်ထိတ်တဲဖြစ်စဉ်အပေါ်မှာစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ကြေညာပါတယ်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လွတ်လပ်စွာညီညီညာညာစုယုံခွင့်ဆိုတာတွေကိုလေးစားလိုက်နာဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လုံခြုံရေးတပ်ဖွဲ့တွေကိုရောဆန္ဒပြသူတွေကိုပါကုလသမဂ္ဂအနေနဲ့တိုက်တွန်းကြောင်းထုတ်ပြန်ခဲ့ပါတယ်အခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းအခုလိုအသက်ဆုံးရှုံးရတဲ့အဖြစ်အပျက်ကြောင့်စိုးရိမ်မကင်းဖြစ်မိကြောင်းကြေညာချက်ထုတ်ပြန်ပါတယ်အခြေအနေတွေစိုးမလာအောင်တင်းတင်းတင်းတင်းဆောင်ရွက်ကြဖို့တိုက်တွန်းထားသလိုဒီမိုကရေစီစနစ်မှာတရားဝင်စိုးမိုးရေးနဲ့ငြိမ်းချမ်းစွာစုဝေးခွင့်တို့ကိုလေးစားလိုက်နာဖို့အရေးပါကြောင်းကိုလည်းထောက်ပြထားပါတယ်ခင်ဗျာ
အခုလိုမြောက်ဦးမှာဖြစ်သွားတဲ့အရေးခင်းတဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးတော့နေပြည်တော်မှာစီဝေးတရက်ပြုလုပ်ခဲ့ရမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ရဲချုပ်အောင်ဝင်းဦးတို့ကဖြစ်စဉ်နဲ့ပတ်သက်လို့ရှင်းလင်းပြောဆိုမှုတွေလုပ်ခဲ့တယ်လို့လည်းသိရပါဗျ။ရခိုင်ပြည်အထောက်ချာအာဏာကျဆုံးခဲ့တဲ့ဆိုတဲ့နေ့ကိုအကြောင်းပြုပြီးတော့စီယုံဟောပြောမှုတွေရှိခဲ့တယ်ဆိုတာနဲ့ဇန်နဝါရီလ16ရက်နေ့ညဖြစ်ရမှာဆန္ဒပြသူတွေဘက်ကစူပူအကြမ်းဖက်မှုတွေစတင်ခဲ့လို့လုံခြုံရေးအာဏာပိုင်တွေဘက်ကရဲလုံထုံးလုံနည်းအရအစဉ်စဉ်အရနောက်ဆုံးမှာတော့ပြစ်ခတ်နှိမ်နင်းခဲ့ရတာလို့ပြောထားပါတယ်။ဆန္ဒပြလူစုလူဝေးဟာခရိုင်အထွေထွေအုပ်ချုပ်ရေးမှုရုံးအတွင်းထိဝင်ရောက်ဖျက်ဆီးသလိုတချို့ကလုံခြုံရေးအာဏာပိုင်တွေရဲ့လက်နက်တွေကိုပါလူယူဖို့ကြိုးစားတယ်လို့လည်းပြောထားပါတယ်။ဥဆောင်လှုံဆောင်သူတွေနဲ့ပါဝင်ပတ်သက်သူတွေကိုဖော်ထုတ်ရေးယူသွားမှာဖြစ်တယ်လို့လည်းပြောထားပါတယ်။ရတိတောင်ဟောပြောပွဲမှာရခိုင်ပြည်တိကျအချုပ်ချာအာဏာနဲ့ပတ်သက်လို့ဟောပြောခဲ့တဲ့စာရေးဆရာဝေဟင်အောင်ကိုအရေးယူထားပြီးတော့အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုလည်းဥပဒေနဲ့အညီဆောင်ရွက်ဆက်လက်ဆောင်ရွက်မယ်လို့တာဝန်ရှိသူတွေရဲ့ဖြစ်စဉ်ရှင်းလင်းတင်ပြချက်ကိုအစိုးရတင်းမှာဖော်ပြထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီအပေါ်မှာပြန်လည်သုံးသပ်ဆွေးနွေးတယ်လို့လို့ဆိုပေမဲ့ဘယ်လိုသဘောထားပြီးဆွေးနွေးလဲဆိုတာကိုတော့ဖော်ပြခြင်းမရှိသေးပါဘူးတိုင်းမဲ့ဒီဖြစ်ရမှာရခိုင်တိုင်းသားတွေတိုက်စုံမှုဒဏ်ရာရမှုနဲ့အတူရဲတပ်ဖွဲ့ဝင်ဒဏ်ရာရမှုတွေအတွက်သူ့အနေနဲ့ဝမ်းနည်းမြေဆွဲအကြောင်းကိုတော့ဖော်ပြထားပါတယ်။အခုတစ်ဆက်ထဲမှာပဲဒီအထီးကျုံတွင်အဖြစ်ပြက်တွေကိုကိုယ်တိုင်ကြုံခဲ့ရတဲ့ဒဏ်ရာရသူတွေနဲ့မိသားစုဝင်ဒေသခံတွေရဲ့ပြောပြချက်ကိုတင်ဆက်ပေးကြပါမယ်။မြောက်ဦးမြို့အထီးကျုံမှာ9ယောက်တိုက်စုံပြီးတော့12ယောက်ဒဏ်ရာရခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းနဲ့အညီအစဉ်စစ်တားမြင်ခဲ့ပေမဲ့လည်းပိုဆိုးလာတာကြောင့်တနက်နေ့ပြစ်ခတ်ရတာလို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြီးအစ်စ်နဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့ဆန္ဒပြပွဲတွေဘာတွေကြုံတွေ့ခဲ့ရလဲဆိုတာကိုတနက်ကြီးတရားရခဲ့သူတွေမိသားစုဝင်တွေနဲ့ဒေသခံတွေရဲ့ပြောပြချက်တွေကိုတော့မတ်တကြီးထိုက်ကစူးစီးတင်ဆက်ထားပါတယ်
။ဒီမှာဟောပြောပွဲသွားတယ်လေနိုင်ငံကောင်းဟိုရခိုင်ဒေါက်တာအင်းမော်တို့ပြောမယ်ဆိုပြီးသွားတယ်။သွားတဲ့အခါမှာဟောပြောတွေကမဖြစ်တော့ဘူးအဲ့မှာရဆန်ကပြတဲ့ဒီမှာဆန္ဒတော့ပြားကြတယ်ကျွန်တော်လည်းပါတယ်ရောအဲ့မှာခိုင်ဒီခိုင်ရုံးတော့ရောင်းရင်သူတို့ကနေပြီးကျွန်တော်တို့ကလမ်းပြေးတယ်ပထမတော့ကတော့မိုးပေါ်ထောက်ကြီးပြေးတယ်မိုးပေါ်ထောက်ကြီးပိုက်တော့ပြီးမှကျွန်တော်တို့ကပြေးတယ်အဲ့မှာကျွန်တော်တန်ရတယ်တန်ရပြီးကျွန်တော်ဆင်းမရောက်တယ်ဘယ်ဖက်ချီတလုံးမှရပါတယ်
ညအူးမြို့မှာမင်းညကဆန္ဒပြပွဲအတွင်းခြေရောက်မှာတနက်ထီလို့ဆေးရုံမှာဆေးကုနေရတဲ့ဦးတန်ပြောပြခဲ့တာပါဆေးရုံပေါ်မှာတော့အလုံးအစင်ပြေနေတဲ့အကြောင်းအနာပိုင်တွေဘက်ကလာမတွေ့သေးတဲ့အကြောင်းပြောပါတယ်ရခိုင်ပြည်နယ်ရဲ့ရှေဟောင်းမြို့ညအူးမှာရခိုင်ပြည်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထင်းအမှတ်စာပေဟောပြောပွဲကိုအနာပိုင်တို့ကပိတ်ပင်ခဲ့တာကြောင့်မကျေနပ်မှုစခဲ့တာပါတနက်ချီတန်ရာကြောင့်စစ်တွေမျိုးကိုပြောင်းရွှေ့ကူတာနေရတဲ့တန်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့ဆယ်ကျော်သက်အရွယ်သူဖြစ်သူရဲ့တန်ရာကိုအခုလိုပြောပြပါဗျာ ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ သလိုခရိုင်အထွေထွေအုပ်ချုပ်ရေးမှုရုံးအတွင်းမှာလည်းအပြည့်အစည်းတွေရှိခဲ့တယ်လို့ဖော်ပြပါတယ်။ဒဏ်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့တေဆုံးဒဏ်ရာရတဲ့အချိန်ပြစ်ခတ်ခဲ့မှုကတော့မလုတ်တဲ့လုပ်ရဖြစ်တယ်လို့ပြောဆိုပါတယ်
။တင်းကျလူပြလည်းသူတို့ကားခဏမှဘာဖြစ်တယ်ဆိုတာမသိဘူးနော်။ဒါပေမဲ့နောက်ဆုံးသိရတဲ့ဟာကသူတို့အဲ့ဒီခရိုင်ရုံးတွေကိုဝင်ပြီးတော့ဗါလဲအလန်းအလန်းကိုရဆိုင်မျိုးကလည်းလဲဖို့လုပ်ကြတယ်ဆိုလားမသိဘူးအဲ့တော့လဲဖို့လုပ်ကြတယ်ဆိုရင်တော့အဲ့ဒီဝင်လို့ဖြစ်မှာပေါ့နော်ချန်စီယူတွေပါလေကြော်ဝင်လာဖြစ်ကောင်းဖြစ်မှာပေါ့ဘယ်သူမှတော့အတိအကျတော့မသိမပြောနိုင်ဘူးကျွန်တော်ကြတော့အဲ့ဒီခရင်ရုံးလဲဥစ္စာပေါ့နော်အဖြတ်ခံထားတယ်ပြောတာပဲအဖြတ်ခံထားဆိုတော့ဂဲတွေပါညာပေါက်ကြကွဲတာပြဲတာရောရှိမှာပေါ့ရုံးကတော့ပြဲတာရွဲ့တာရောဘလုံးမှဒါမလုပ်ပြနေတာလေသူတို့ဟာသူတို့နောက်ဆုံးကောက်ွယ်တယ်ဆိုရင်တော့မှဒါလို့ဒီအစုလိုက်ပြောလိုက်တန်ရာရပြီးပေလောက်အောင်သူတို့လုံးဝမလုပ်ရနော်အဲ့ဒါကြီးကတော့တော်တော်ကြီးကိုလုံးဝမလုပ်တင်တဲ့ဟာကြီးပေါ့ဒါလူမဆန်တော့လောက်ရပဲလို့ကျွန်တော်ပဲ
လက်ရှိမှာတော့မြောက်ဦးစေးရုံမှာတနက်တန်ရာရသူ၄ဦးကိုကုသပေးနေပြီးတချို့ကိုစစ်တွေစေးရုံကိုလွှဲပြောင်းကုသပေးနေပါတယ်မြောက်ဦးမျိုးပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်ရှင်
မန္တလေးထိုင်တင်ဆက်ပေးထားတာဖြစ်ပါတယ်ခုထာမှာတော့ထိုင်းနယ်စပ်ကလူကုန်ကူးမှုခြေနေကိုတင်ဆက်ပေးခြင်းပါတယ်ထိုင်းနိုင်ငံကန်ချနာပူရီမြို့ထဲမှာမြန်မာနိုင်ငံသား14ယောက်ကိုဆောင်းတွေအုပ်မိုးပြီးတော့ခိုးသွင်းလာသူတွေကိုဇန်နဝါရီလ2ရက်နေ့မှာဖမ်းဆီးလိုက်တဲ့အကြောင်းထိုင်းချီဆိုင်ဖေဝေမြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကန်ချနာပူရီမြို့ကနေထိုင်းနိုင်ငံအတွင်းပိုင်းမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား14ဦးပါတဲ့ကားတစ်စီးကိုထိုင်းရနာပိုင်းတွေကဇန်နဝါရီလ2ရက်နေ့ညနေပိုင်းမှာဖမ်းဆီးမိကြတာပါသူတို့တွေကိုကားပေါ်မှာတင်လာပြီးပိုက်ကွန်လိုပလတ်စတစ်တွေနဲ့အုပ်မိုးပြီးစစ်စေးရိတ်ဂိတ်တွေကနေမရိပ်မိအောင်တည်ဆောင်လာရင်ဖမ်းဆီးမိတာခံခဲ့ရတယ်ဆိုပြီးလူကုန်ကူးခံရတဲ့အမျိုးသမီးတဦးကပြောပြပါတယ
်အဲတရားကူ12,000ပြတယ်သမားယုံဖို့ပေါ့နော်တစ်လကို5,000ရမယ်ဆိုပြီးတော့အဲဒါတက်လာတာပဲလာတာတော့အဲ့ဒါကြိုးတာတော့ကားနဲ့လည်းကြိုးတယ်ဆိုင်ကယ်နဲ့လည်းသွားရတယ်ဖေးဒီဖေးဒီမှလည်းကိုယ်လည်းမသိဘူးမြောက်ရီရနေပြီးတော့အဲ့ဟိုကပေါ့မော်လမြိုင်ကားကိုစီးမော်လမြိုင်ကားနေပြီးတော့တခါအဲ့ဒီဇဝဲကိုကားကိုတခါစီးစီးဇဝဲနဲ့ကြားတယ်ကြားမှာကားကြီးနဲ့ကြားတယ်ကြားဆိုင်ချောင်းနေတယ်အဲ့နာလာတယ်ဟုတ်ကဲ့လာကွာပြီးတော့ဒီဘက်ရတော့တခါမှာဆိုင်ကယ်နဲ့တခါသွားရတယ်ကြားကြီးကဆိုင်ကယ်ရရနေစင်စီးရတယ်အဲ့ဆိုင်ကယ်နဲ့စင်စီးပြီးနောက်တစ်ခါကားစီးတော့မှအဲ့တော့အဖုံးမိရတယ်ကားမလို့လာမစီးရဘူးတရားပေါ်တရားဖြတ်တယ်ရတယ်ဟိုကောင်းလေးတွေဆိုလို့ရှိရင်တရားပေါ်တရားဖြတ်ပြီးအိတ်ရတယ်ဆို
ထိုင်းနိုင်ငံထဲမှာလုပ်ဖို့အတွက်လာကြသူတွေထဲမှာအသက်ငယ်ဆုံး19နှစ်ကနေအသက်အကြီးဆုံး58နှစ်ထိပါဝင်ပြီးမြန်မာပြည်ထဲမှာအလုပ်ကန်ရှားပါမှုဝင်ငွေထွက်ဝေမများတာမှုတွေကြောင့်ထိုင်းနိုင်ငံထဲမှာအလုပ်ရှာဖွေဖို့လာရင်းနဲ့ဖမ်းဆီးခံရတာဖြစ်တယ်လို့လည်းအမျိုးသမီးငယ်တူကပြောပါတယ်
အသက်ငယ်ဆုံးက19နှစ်မှာမင်းကလေးထဲမှာတော့22နှစ်ကငယ်ဆုံးအသက်အကြီးဆုံးကဟာအတော်တယောက်က58နှစ်သူကတော့ပထမဆုံးတော့ခေါ်တာတော့အေးအေးဆေးဆေးပေါ့နော်အဲ့ကားပေါ်ရောက်မှအဲ့ဒီတယောက်ထတာခါကျတော့စိတ်ဆင်းရဲသွားတာပေါ့ဒါမှားပြီဆိုပြီးတော့ကိုရီးယားတော့
ဇန်နဝါရီလ18ရက်နေ့မှာတော့လူကုန်ကူးခံရသူတွေကိုနယ်စပ်ကိုပြန်ပို့ခဲ့ပြီးမြန်မာတန်ယုံနဲ့လူကုန်တားရဲတပ်ဖွဲ့ရဲ့အကူအညီနဲ့နေရပ်ပြန်ပို့မယ်ဆိုပြီးလူကုန်ကူးခံရသူတွေကိုအကူအညီပေးခဲ့တဲ့ဦးဆိုင်ရေးကပြောပါတယ်
။အော်လောလောဆယ်ကသူတို့ကိုတော့ပြန်ပို့ပေးစတဲ့နှစ်ယောက်ကိုတော့ရဲဆမထားခဲ့တယ်ဗျာ။နှစ်ယောက်ကတော့ဆိုင်တကားပြောတတ်တယ်။ဆိုင်တကားပြောတတ်တယ်ဆိုတော့ကျတော့သူတို့တရားရုံးတင်တဲ့အခါကျတော့တရားရုံးတင်တဲ့ဆိုတော့ရဲဘက်ကနေတက်တင်လို့ဘယ်လိုလုပ်ဖို့ဘူးကားရဲ့ဆိုတော့သူကအေးခေါ်လာတဲ့လူ၊ဒိညာကြီးခေါ်လာတဲ့လူသူကတရားဥပဒေကအရေးယူသိချင်တယ်ဆိုတဲ့သဘောပ
ါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်တိတိယောက်ယောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့တရားတူးအဆင့်အဖြစ်သတ်မှတ်ခံခဲ့ရပြီးဖ ထိုင်းနိုင်ငံမှာအပါအဝင်တခြားနိုင်ငံပေါင်း၄၅နိုင်ငံကိုတော့လူကုန်ကူးမှုတက်ဖြစ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရားတူးဖြစ်ဖော်ပြထားပါတယ်ရှင်။
မိမတရင်ပြပထားဖြစ်ပါတယ်ခုဒီကမှာတော့အမေရိကန်နိုင်ငံရေးကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပျော်စိုချက်တွေဟာအမေရိကန်ပြည်သူတွေအကြားသတင်းမီဒီယာရဲ့ပေါ်ယုံကြည်မှုပတ်သက်လို့ယုံကြည်မှုနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေဖြစ်စေရုံသာမကသတင်းလုံးလပ်ခွင့်မရှိတဲ့နိုင်ငံတွေပေါ်မှာလည်းတည်ရမှုရှိသေးတယ်ဆိုပြီးတော့ပြောနေကြပါတယ်ဖီဝေ
ဗီအိုအေအင်ဂျီရိုသတင်းတောက်ပီတာဟန်နင်းပေးပွဲသတင်းကိုတော့ကိုအောင်ကပြောပြပေးပါလိမ့်မယ်။အဗျူဝါနာဒစ်ကဗာသဒဆောစ်အော့ဖ်သဒီဗီဂျန်အင်အာကန်ထရီ။တိုင်းပြည်တွင်းမှာသဘောထားကွဲလွဲမှုတွေဖြစ်စေခဲ့တဲ့အကြောင်းရင်းကိုရှာကြည့်ခြင်းနဲ့ဆိုရင်တခြားသွားမကြည့်ပါနဲ့။အမှန်တရားကိုတင်ပြဖို့ထဲနာမည်ကြီးဖို့နဲ့ကြီးစုသူအရေးအတွက်တိုးလာဖို့သာအဓိကထားလုပ်ခဲ့။မမှန်သတင်းတင မရတာဝန်စတင်ထမ်းဆောင်ခြင်းကစလို့ Twitter လူမှုကွန်ရက်မှာဒါမှမဟုတ်မိန်ကွန်းတွေ့ဆုံမိမြန်ကန်နဲ့သူ့သဘောထားတွေကိုပြောကြရမှာ Fake News မမှန်သတင်းတွေဆိုတဲ့စကားလုံးကိုအချိန်180တဲ့မနေ့သုံးဆွဲခဲ့ပါတယ် Trump ရဲ့ view ဟာကထိရောက်တယ်လို့ American Press Institute က Tom Rosenthal ကပြောပါတယ
် He's very eager to have Twitter mainstream news organizations pick up his
Twitter တောင်းရတာလေသူကရမ်းကြိုက်ပါတယ်ဆိုတော့သတင်းမီဒီယာကြီးတွေကအဲ့ဒီသူရေးခဲ့တဲ့စာသားတွေကိုပြန်ကိုးကားပြီးပြောကြပါတယ်ဒါကလည်းတောင်းရလွယ်ကူတဲ့အခါကျတော့သတင်းမီဒီယာတွေက Trump နဲ့ပတ်သက်ပြီးပြောကြခဲ့တာတွေကိုသူကမကျေနပ်ရင်ချက်ချင်းပြန်ပြီးတုတ်ပြန်ပါတယ
်အခုလို Trump ရဲ့ပုတ်ခတ်ရေးသားမှုကိုခံရတဲ့သတင်းမီဒီယာတွေကလည်းကိုယ့်ဘာသာခုခံကာကွယ်တဲ့အနေနဲ့ရုပ်မြင်သံကြားအစီအစဉ်အတွင်းစာမုပ်အစ်တွေကြော်ညာတွေတုံးပြီးတော့သူတို့ရဲ့ယက်တီချက်ကိုကာကွယ်ဖော်ပြလာကြပါတယ် CNN သတင်းဌာနကဆိုရင်လဲပန်းနီးပုံကိုပြပြီးဒါဟာငပြောသေးပါလို့ပြောပါများလာရင်ငပြောသေးလို့ယုံကြည်လာတဲ့ကြတဲ့သဘာဝကိုကြော်ညာကမ်ပိန်းလုပ်ပြီးပြသလာပါတယ်အာနာရှင်ဆန်တဲ့ခေါင်းဆောင်တွေဟာ Trump ရဲ့ဦးဆောင်မှုနောက်ကိုလိုက်လာကြတယ်လို့သတင်းလလက်ခွင့်ဆောင်ကြည့်တဲ့အဖွဲ့တွေကသုံးသပ်ပါတယ်သတင်းတော်များကာကွယ်ရေးကော်မတီက Courtney Red က
We saw the term fake news being used in the Philippines inRussia and China
fake news မှမှန်သတင်းတွေဒေထာနာတွေဆိုတဲ့စကားလုံးကိုဖိလစ်ပိုင်ရုရှားတရုတ်နဲ့အီဂျစ်တို့မှာသုံးလာတာကိုတွေ့ရပါတယ်ဒေတာတွေရဲ့အခန်းကဏ္ဍကိုသိသိအောင်လုပ်ပြီးသတင်းမီဒီယာတွေကိုဖိနှိပ်ဖို့သူတို့ဒီသူတို့ဟန်နဲ့လှုပ်လာကြတာပါတရုတ်နိုင်ငံဆိုရင်လည်းဟိုးရုံကလေးကသတင်းမီဒီယာတွေဟာပြဿနာဖန်တီးသူတွေဆိုပြီးတော့သူတို့ပြောလာခဲ့တဲ့အတိုင်းနောက်ဆုံးတော့အမေရိကန်ကလည်းလိုက်ပြောလာနေပြီလို့ဂုံယူစွာပြောကြတာကိုတွေ့ရပါတယ်နိုင်ငံတကာမှာဒီလိုမျိုးဖြစ်လာတာကိုကျမတို့မတွေ့လို့ပါဘူး
တရုတ်နိုင်ငံကိုအင်တာနက်လွတ်လပ်ခွင့်မရှိဆုံးနိုင်ငံအဖြစ်ဖော်ပြလိုက်တဲ့အစီရင်ခံစာပေါ်တရုတ်ဘက်ကလည်းအခုလိုတုံ့ပြန်ပူပါတယ်။စိုက်ဘာကုကေးဌာနဒုတိယအကြီးအကဲရန်ရှန်လျန်က
အမေရိကန်ပြည်အစိုးရနဲ့ဥရောပမှာမှန်မှန်သတင်းတင်ဆက်မှုတွေကောလာဟလတွေဒီလိုခြေအနေနဲ့ပတ်သက်လို့အားလုံးဆွေးနွေးနေပါတယ်။ကျွန်တော်တို့အတူတူကရင်ဆိုင်နေရတဲ့ဒီကိစ္စကိုဘယ်လိုကန့်ကွက်သင့်တယ်လဲဗျာ။
စီးရီးယားသမ္မတဘရှောက်အာဆက်ကလည်းစစ်ဖက်အချင်းထောင်ကတည်ဆုံမှုတွေအကြောင်းထုတ်ဖော်ရေးသားထားတဲ့လူခွေးဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့ပြချခဲ့ပြီးသတင်းအမှားတွေလိုင်လိုင်ထွက်နေတဲ့ခေတ်ကာလကြီးထဲမှာနေနေရတာဖြစ်တယ်လို့ဆိုရတဲ့မျက်စိမထားသတင်းတော်များအဖွဲ့ကမာဂေါ့အီဝန်က
That has seemed to embolden those leaders in thinking that what they're doing is acceptable.
ဒီလိုလူတွေအနေနဲ့သူတို့လုပ်ရတာတင်လျော်တယ်ဆိုတော့အထင်မျိုးရောက်သွားစေဖို့အခုဖြစ်တွေကတောင်းအပေးနေပါတယ်အမေရိကန်အစိုးရအနေနဲ့အဲ့ဒီလိုလုံရက်တွေအတွက်အရေးယူဆောင်ရွက်လာတာမျိုးရှိလာမှာမဟုတ်ဘူးဆိုပြီးထင်နေကြမှာပ
ါ Trump မှာအာနာရှင်ဆန်တဲ့နိုင်ငံကောင်းဆောင်တွေကိုအင်ပီတော်မှာကျိုးစုအက်ခံလင်းရှိရမှာသတင်းတောက်တွေကိုထောင်ထဲချမှတ်ရမှာနာမည်ကျော်တဲ့တူရကီသမ္မတ Recep Tayyip Erdogan လည်းပါဝင်ပါတယ်သတင်းတောက်များကာကွယ်ရေးကော်မတီကတော့2018ခုနှစ်ဟာဒုတိယနှစ်မြောက်အနေနဲ့သတင်းတောက်တွေဖမ်းဆီးထောင်ထဲချမှတ်ခံရဆုံးနှစ်ဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ18ရက်ဗိုလ်တွင်းညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ1925နဲ့32တို့ကနေထုတ်လင်းပေးမယ့်စီစဉ်နေပါဆိုရင်တော့မြမအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားလာဆိုတဲ့ခေါင်းစဉ်နဲ့အပိုင်း1ကို
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်။ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်ပေါ့။ဆိုတော့ yesterday ဟောင်းနေကိုဇုံတရားတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘလို့ပြော
တင်မမဂဇင်း editor ဟောင်းဦးတင်မတန်ကခုလိုဆွေးနွေးတော့တာကိုဦးချက်စံသားရဲ့မြန်မာယူသုံးသက်ချက်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်ရဲ့စီစဉ်မှာတော့ဒီနာဆင်ကြမှာကအဆုတ်ကင်ဆာယောဂအကြောင်းဖြစ်ပါတယ်။အဆုတ်ကင်ဆာယောဂဟာကြောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂတစ်ခုဖြစ်တာကြောင့်မလို့ဒီယောဂမဖြစ်အောင်အကျိုးတင်ကာကွယ်ခြင်းကသာအကောင်းဆုံးကုသမှုနည်းလမ်းဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကတင်ဆက်ထားတာကိုနားဆင်ပါရှင
်။ကင်ဆာယောဂဟာအသက်သေဆုံးမှုလို့မြင်မာတဲ့ယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ကင်ဆာယောဂမျိုးမျိုးအတွက်ကုသမှုနည်းလမ်းတွေတိုးတက်လာပြီဆိုပေမဲ့အဆုတ်ကင်ဆာယောဂကတော့တည်ဆုံးမှုလုံးမြင်မာတဲ့ကင်ဆာယောဂတစ်ခုဖြစ်ရှိနေသေးတယ်လို့စင်ကာပူနိုင်ငံ International Cancer Specialist Clinic မှ Medical Oncologist ဖြစ်သူဒေါက်တာဝေဝေဆီအောင်ကပြောပါတယ
် Actually apart from car accidents road traffic accidents
ဒီမတော်မဆမှုတွေနဲ့နှလုံးယောဂကြောင့်အသက်တည်ဆုံးမှုတွေဖြစ်ရင်ကင်ဆာယောဂကြောင့်အသက်တည်ဆုံးမှုတွေအများဆုံးဖြစ်ပါတယ်သူသဖြင့်တော့အဆုတ်ကင်ဆာယောဂကြောင့်တည်ဆုံးကြရတာပါကင်ဆာယောဂတွေထဲမှာတော့အဆုတ်ကင်ဆာယောဂဟာအသက်တည်ဆုံးမှုနှုန်းအမြင့်ဆုံးယောဂလို့ပြောလို့ရပါတယ
်။အဆုတ်ကင်ဆာယောဂဟာယောဂလူတို့မှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တယ်လို့ပြောကြပြီးမယ်။စစောစီးသိရှိအောင်ဖော်ထုတ်တဲ့နေရာမှာတော့အခက်အခဲတွေရှိနေပါတယ်။ယောဂကုသမှုနည်းလမ်းတွေဘလို့အတိုင်းအတာအထိတိုးတက်အောင်မြင်နေပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဝေဝေဆီအောင်ကအခုလိုပြောပါတယ
်။အဆုတ်ကင်ဆာယောဂကိုအဆင့်၄ဆင့်ခွဲပြီးကုသလို့ရှိပါတယ်။သမားအဖြစ်တော့အဆင့်တင့်တင့်သုံးနေတာကုသလို့ရတဲ့အဆင့်တွေဖြစ်ပြီးအဆင့်လေးကတော့ကုသလို့မရပါဘူး။ဒါပေမဲ့ကင်ဆာယောဂကုသမှုနည်းလမ်းတွေကထိုးတက်ပြောင်းလဲနေပါလေ။အရင်တော့ကင်ဆာဆေးသွင်းကုသတဲ့နည်းလမ်းကိုစားထားခဲ့ကြရတာကဒီအခုအခါမှာတာဂက်တဲ့သာရပီပြည့်မဲ့တာကုသတဲ့နည်းပညာနဲ့အင်မျိုးတော်သာရပီယောဂခုခံမှုစနစ်ကိုပြည့်တဲ့ကုသတဲ့နည်းပညာတွေလိုမျိုးနည်းပညာတွေပေါ်ပေါက်လာနေပါလေ။ဒီနည်းပညာတွေကြောင့်ကင်ဆာယောဂကိုကုသတဲ့နေရာမှာပုံပြီးထရောက်လာတာကိုတွေ့ရပါတယ်။ကုသမှုနည်းလမ်းတွေအပေါ်မှာလူတယောက်နဲ့တယောက်တုံ့ပြန်ပုံချင်းမတူညီကြပါဘူး။နောက်ဆုံးပေါ်ကုသမှုနည်းပညာတွေကြောင့်နေ့စဉ်ဆေးတော့ပြီးကင်ဆာယောဂကိုကုသနိုင်ပြီလို့ဆိုရမှာပါ
။ကင်ဆာယောဂတွေကိုကုသတဲ့နေရာမှာကင်ဆာဆေးသွင်းကုသတာတွေတယောက်ကြည့်ပေးကုသတာတွေနဲ့ခွဲစိတ်ကုသတဲ့နည်းပညာတွေကိုအသုံးပြုခဲ့ကြတာပါ။အခုခါမှာတော့ immunotherapy လို့ခေါ်တဲ့ခန္ဓာကိုယ်ရဲ့ယောဂခုခံမှုစနစ်ကိုအသုံးပြုပြီးကုသတဲ့နည်းပညာတွေရှိနေပြီလို့သိရပါတယ်
။ What?we give is we can give it as the first line or second line
ပထမဥစားပေးဆေးတွေတွင်ပေးရမလားဒုတိယဥစားပေးဆေးတွေတွင်ပေးရမလားဆိုတာကိုစဉ်းစားရပါလေအဆုတ်ကင်ဆာယောဂကိုအခုမှစတည်ပြီးကင်ဆာအဆင့်၄ကိုရောက်နေတယ်ဆိုရင်အင်မျိုးသာရပီကိုဘေးကိုစဉ်းစားကြပါလေကီမိုသာရပီနဲ့မတူတာကခန္ဓာကိုယ်ရဲ့ယောဂခုခံမှုစနစ်ကိုအချိန်မြင့်တင်ပြီးတော့ကုသရတာပါဒါကြောင့်ဘေးထွက်ဆူကျိုနေပါလေအခုအခါမှာအင်မျိုးသာရပီနဲ့ကုသမှုတွေကိုပို့ပြီးတော့ပြုလုပ်လာကြပါလေဆက်လက်တွေပိုကောင်းတာကိုလည်းတွေးရပါလေ
အဆုတ်ကင်ဆာယောဂကုသတဲ့နည်းလမ်းတွေတိုးတက်ကောင်းမွန်လာနေတဲ့ဆိုပေမဲ့ပျောက်ကင်းအောင်မကုသနိုင်သေးတာကြောင့်ယောဂမဖြစ်အောင်ကြိုတင်ကာဝယ်ထားခြင်းကသာအရေးကြီးပါလေ။အဆုတ်ကင်ဆာယောဂဖြစ်ဖို့90ရာခိုင်နှုန်းတည်တာနေတဲ့ဆလိတ်တောက်တာကိုလုံးဝရှောင်ကျဉ်သင့်တယ်လို့ဒေါက်တာဝေဝေဆောင်ကပြောပါလေ။
Actually lung cancer more than 90% is caused by smoking actually. So
အဆုတ်ကင်ဆာယောဂတွေရဲ့90ရာခိုင်နှုန်းကျော်ဟာဆလိတ်တောက်တာတွေကြောင့်ဖြစ်ရတာပါ။ဆလိတ်တောက်တာအပြင်ဆက်ယုံတွေကထွက်လာတဲ့မိခိုးတွေနဲ့ဒေဋ္ဌဉာဏ်မှုတွေကြောင့်လည်းအဆုတ်ကင်ဆာဖြစ်နိုင်ပါလေ။ဆလိတ်တောက်တာကတော့အဆုတ်ကင်ဆာယောဂဖြစ်စေတဲ့နံပါတ်တွေအကြောင်းအရာပဲဖြစ်ပါလေ။ဒါကြောင့်အဆုတ်ကင်ဆာယောဂဖြစ်ဖို့ရာခိုင်နှုန်းကိုလျှော့ချတယ်ဆိုရင်ဆလိတ်တောက်တာကိုရဲရမှာပါ။ရုပ်တရက်ရက်ပစ်လိုက်ဖို့ကတော့ခက်ခဲနေမှာပါ။ဒါပေမဲ့လည်းကြိုးစားလို့ရပါလေ။နီကိုတင်ပလတ်စတာကတ်တာတွေနဲ့ PK စားတာတွေလိုမျိုးဆလိတ်ဖြတ်တဲ့နည်းလမ်းတွေကိုအသုံးပြုသင့်ပါလေ။ဘယ်အချိန်ဖြတ်ရမလဲဆိုတာကတော့ဘယ်အချိန်မဆိုဖြတ်လို့ရပါလေ။ဆလိတ်ဖြတ်လိုက်တာနဲ့အဆုတ်ကင်ဆာဖြစ်ဖို့အခွင့်အရေးနေတော့ပါလိမ့်မယ်။
Chang Sura ha, so go Yoshida, Kusa Yoga, Puri Jong Pinadu, Sokasa Yoga Jong and Pinamare, Prisi was Siri, Tado Miluma, Chang Sumutio Kebusu, the Lacho Lara and Edmane, Sokinta Yoga, Homo Tishi on Santa Sisi Dinelu, Piawale.
Lung cancer, as I said before, was number one cause is still smoking.
Silly daughter, Sokinsa, Chisiri, Namade, Chong Yava, Silly Jada, Yejibu, Yoga, Saw Sisi Taragale, Tadu Tamia, Yejibari, Chang Sura, the Lajo Janabi, Breezy was Hiri, Taluma, Tada, Usoye, Asoku, Sisi Demar, Tamanu, Sidi Scandal, Mubo, So Markinsa, Lekana, Shimishi, Tiama, Chibari.
ပါကြောင့်လဲဆိုတော့လူတော်များများမှာအဆုတ်ကင်စာလက္ခဏာနဲ့အဆုတ်ဘိုးဝင်တဲ့ယောဂလက္ခဏာတွေဆင်တူလေးရှိပါတယ်။ချောင်းဆိုးရင်ချွတ်တလိပါရာတွေကြီးပါပဲ။ဒါကြောင့်ချောင်းဆိုးရတလားကြောင့်ဂျာမင်နေပြီဆိုရင်အဆုတ်ကင်စာယောဂဟောမုတ်ကိုစစ်ဆေးကြည့်ရှုသင့်ပါတယ်။အဆုတ်ကင်စာယောဂဟာကြောက်ကင်အောင်ကုသမှုလွယ်ကူတဲ့ယောဂတစ်ခုဖြစ်တာကြောင့်ယောဂမဖြစ်အောင်ကြိုတဲ့ကာဝယ်ခြ
ထာတာတန်းစောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေဘဒူးနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ဒီမြန်မာအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားလားဆိုတဲ့ကောင်းစဉ်နဲ့အပိုင်းချစ်ကိုဦးကျစံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးအတွက်လူအပြောင်းလဲထက်စနစ်အပြောင်းလဲလုပ်ဖို့ပို့ပြီးရေးကြည့်တယ်လို့မြန်မာရေးသုံးသက်လေးလာသူဦးတင်မာတန်းကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွက်မူဝါဒရေးရာစာတမ်းတွေကိုအကြံပေးရေးသားနေတဲ့တင်မဝမဂ္ဂဇင်းအက်ဒီတာဟောင်းဦးတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။ဆောက်တမန်ပထမအဆုံးကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲကိုကျွန်တော်မေးချင်ပါတယ်
။ဟုတ်ကဲ့
မြန်မာနိုင်ငံမှာအခုဝန်ကြီးအပြောင်းလဲတွေအစ်စ်တို့ခန္ဓာတွေရှိကြပါတယ
်။
အဲ့ဒီဟာဘယ်လောက်ထိအလားအလာကောင်းတာနဲ့ထင်ပါလေအစောတုန်းကတော့လူတွေကမိတွားတဲ့နေကြတာပေါ့ဆရာ
ဘု
ထုရင်နဲ့ပတ်သက်ပြီးတော့အဲ့ထီအောင်မရှိဘူးပါညာ
အပြောင်းလဲနေတယ်တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်ပေါ့ဆိုတော့ရစ်စနစ်ဟောင်းနေကိုဇုံတရားတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘယ်လိုပြောင်းမလဲဆိုတဲ့ idea လည်းရှိတယ်လူတွေပြောင်းသွားရင်တော့ဗမာပြည်ဖြစ်ပေါ်ပြောင်းလဲမှုကပို့ပြီးတော့မြင်ရမယ်ပေါ့လေမဟုတ်လို့ရှိရင်တော့လူတွေပြောင်းပုံညာလဲစနစ်မပြောင်းရင်စနစ်နဲ့ထိတ်တန့်ရင်ဆိုင်တွေ့ရတဲ့အခါတိုင်းမှာကိုလူတွေကပဲလွဲနေလားဆိုတဲ့အပြစ်တင်တဲ့ကစားပွဲကြီးတဲကိုပြန်ဝင်သွားမှလဲစိုးရတယ်ဒါလေးကတော့ပေါ့နော်
ဆိုတော့ဆရာပြောတာကစနစ်ကိုပြောင်းဖို့လိုတယ်အဲစနစ်ကိုပြောင်းဖို့လိုတယ်လို့စီးရလူတွေပြောင်းအောင်ပေါ့
မှန်ပါလေ
ဟုတ်ကဲ့
မှန်ပါလေ
အကြံပြင်းလေစနစ်ကိုပြောင်းဖို့လိုတယ်ကိုလူဘိန်းတားလဲအောင်လည်းပြောပါလားဆရာ
အလူဘိန်းတားလဲအောင်ပြောရရင်တော့ဥမာအဖြစ်စီဝိုင်းမူဝါဒတွေကိုပြောင်းမယ်ဆိုလို့ရှိရင်မိသားစုတစုမှာကိုမိသားစုအောင်မြင်အောင်တဲ့ဘလို့ပတ်စာရှာမယ်ဘလို့သုံးမယ်ဆိုတာကိုကြိုတင်မြင်ရတယ်ကိုသားမိတွေအတွက်နောက်အနှစ်20လောက်ထိကြိုပြီးမြင်ရတယ်ပေါ့နော်ဟိုဒါကတော့နိုင်ငံတစ်ခုအနေနဲ့ပြောလို့ရှိရင်ညှော်မှန်းချက်တွေဘာဗျူအားတွေပေါ်စီဆိုတဲ့ကိစ္စတွေဖြစ်သွားတယ်လာတူပဲကိုကိုတိုင်းဝင်းဝင်းရအောင်ရှာတာနဲ့သုံးဆွဲတဲ့နေရာမှာစီးစနစ်ကြရတယ်သုံးတိသုံးတိုက်တာတွေကိုသုံးဖို့ရေးချီးတယ်ဒါကတော့အများပြည်သူဆိုင်ရာဘန္ဒာငွေရင်းနှီးမြှုပ်နှံမှုစီမံခန့်ခွဲမှုစနစ်လို့ပြောတယ်ပေါ့နော
် public investment
public investment management system ဆိုတော့တော့ဒီအနေနဲ့မှာပဲလူတွေကလည်းမိမိရဲ့မိသားစုအဖွဲ့ဝင်တွေကအဲ့ဒီကိုယ်ရည်မှန်းတဲ့ကိုယ့်ရဲ့နောင်အနှစ်20မှာဖြစ်ချင်တဲ့အမြင်တွေကိုလိုက်နာဖို့အတွက်အကုန်လုံးကစနစ်တကျနဲ့လိုက်နာဆောင်ရွက်တဲ့ဟာလည်းလိုတယ်နော်အဲ့ဒီလိုတဲ့စီမင်းစည်းကမ်းတွေဥပဒေတွေပြဋ္ဌာန်းသတ်မှတ်တာတွေရှိတယ်အဲ့ဒါကိုစီမံခန့်ခွဲရတယ်ရှိတယ်အဲ့ဒါနိုင်ငံအနေနဲ့ကြာရင်တော့ဒါကဟိုစီမင်းစည်းကမ်းများစီမံခန့်ခွဲမှုဥပဒေတို့ခေါ်တယ်အဲ့ဒါ regulatory management system ဆိုတော့ဆိုတော့အဲ့ဒီစနစ်သုံးခုပေါ့ကိုဒါတိုင်းပြည်စီးပွားရေးတိုးတက်ဖို့လည်းတော့ချက်ကြတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစနစ်တွေကိုမကင်တွဲနိုင်သေးဘူးအခုတတိယဟု
တ်ကဲ့ဆိုတော့အဲ့ဒီလိုစောချက်ကြတဲ့နေရာကိုကင်တွဲနိုင်မဲ့လူပြောင်းလဲတော့မမြင်သေးဘူးပေါ့ဆရာ
အဲကျွန်တော်တို့လေ့လာချက်ရပါတော့ပြီးခဲ့တဲ့အဆိုအလက်ထက်မှာဒီအတွင်းဝင်လောင်းညကိုကျွန်တော်စပေးဒီသူတို့ border စစ်တမ်းကိုယူခဲ့တယ်သူတို့ကအစိုးရဌာနတွေအကုန်လုံးကစီမင်းသတ်မှတ်ချက်များစီမံခန့်ခွဲတဲ့ဌာနကြီးဖြစ်အောင်ပြောင်းရမယ်ဆိုတဲ့အမြင်တွေအကုန်လုံးကို80ခိုင်နှုန်းကရှိနေတာတွေ့ရတယ်နော်ဒါပေမဲ့တခြားနိုင်ငံတွေမှာဘယ်လိုပြောင်းလဲဘယ်လိုလုပ်လဲစီမင်းစည်းကမ်းတွေသတ်မှတ်မှုပြောင်းလဲမှုကဘာလဲပေါ့အဲ့ဒါတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆိုတဲ့လေ့လာတဲ့အပိုင်းမှာအားနည်းတဲ့အတွေ့အကြုံမလို့ဖြစ်ဒါပေမဲ့အခုလောလောဆယ်မှာတော့ကမ္ဘာပံကအခုညိုတောင်းထားတယ်လို့ကျွန်တော်နောက်ဆုံးထိကြားရတယ်ပေါ့နော်ဒါပေမဲ့
ကဘာပန်ကရောဗမာပြည်ထဲမှာလက်ရှိရှိနေစနစ်ကဘယ်လောက်ထိရှိလဲဆိုတာကိုသူအောင်သိရလားပေါ့နော်ဗမာပြည်ရဲ့ဝန်ထမ်းတွေနဲ့ဘျူရိုကရေစီရဲ့ရင်ကျေးမှုအထားသိရလားဒါလည်းပြဿနာတစ်ခုရှိတယ်နိုင်ငံခြားကပညာရှင်ဖြစ်တော်ကြလဲဒီအပိုင်းကိုလည်းသိဖို့လိုလားဆိုတော့ဒါလေးတွေအကုန်လုံးဟိုအစလေးတွေပေါ့အစလေးတွေကရှိနေပြီတော့အရင်ဆိုရလက်ထက်ကလေးအခုရှိနေပြီသွားပြီးတော့ပြန်ပြီးပေါင်းစုနိုင်တဲ့ဟာလေးတစ်ခုပဲလိုနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ဒါကစနစ်ပေါ့လေဆရာနောက်တစ်ခုကအဲ့တုံ့ပုံပြောင်းပြီးအခုဆိုရပြောင်းလဲလုပ်တဲ့အထက်မှာအထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့အစိုးရအဖွဲ့ဝင်တွေကိုပြောင်းလဲနေရမှာကျွန်တော်နားလည်ထားတာကတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကတော့ဘိုးအစိုးရဆမနာနဲ့ဆိုင်တယ်ဒါပေမဲ့ပြည်နယ်တိုင်းဝန်ကြီးတွေကတော့ဘိုးအစိုးရကပဲဖွဲ့စည်းပုံရရွေးချယ်ရမယ်ခံထားရမယ်ခက်ခွင့်ပေးနိုင်တယ်ဖြုတ်နိုင်တယ်လို့သတ်မှတ်ထားပါသလား
မရေဘူးအားဖြင့်တော့ဝန်ကြီးချုပ်ကဆိုပြပြီးတော့ဝန်ကြီးချုပ်ကလည်းသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်နဲ့တိုက်ပင်ပြီးတော့ဆိုပြရတယ်သမ္မတပဲခံထားပါတယ
်ဆိုတော့သက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်ရဲ့ဩဇာကဘယ်လောက်ရှိပါလဲတကယ်စမ်းပါတချို့ကသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်အနေနဲ့ဘာမှမကျင်းနပ်တာကံွက်တာမကြရပဲနဲ့အနာယူခွင့်ပေးရဆိုပြီးတော့ထွက်တာလည်းတွေ့တယ်ဖြုတ်တာလည်းကြားရတယ်တချို့ကြတော့လည်းရခိုင်ပြည်နယ်မှာထင်တယ်ပြည်နယ်ဝန်ကြီးတယောက်ကိုဒါပြည်နယ်တိုင်းလွှတ်တော်ပြည်နယ်လွှတ်တော်ကအပြင်းထန်ပဲသူတို့ဝေဖန်ပြီးတော့ထွက်ခိုင်းတယ်အဲ့ဒါတွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကိုဘယ်လို
ဟုတ်ပြီးခဲ့တဲ့လွှတ်တော်တက်တာမှာတော့ဥမာတရင်းသားကြီးဝန်ကြီးချုပ်ပေါ့မူလပထမခန့်လိုက်တဲ့တရင်းသားကြီးဝန်ကြီးချုပ်ကိုလွှတ်တော်အမတ်တွေကပဲပြန်နဲ့ကန့်ွက်တဲ့အတွက်ကြောင့်ဝန်ကြီးချုပ်ကဟုတ်ကဲ့ရတဲ့သဗ္ဗရာဝန်ကြီးချုပ်ကိုဖယ်လိုက်ရတဲ့အဖြစ်မျိုးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဘက်မှာတော့အဲ့ဒီလောက်ထိလွတ်တော်တစ်ခုလုံးအနေနဲ့လှုပ်ရှားလာတာမျိုးကိုတော့တိတ်ပြီးမတွေ့ရဘူးပေါ့နော်ဆိုတော့အဲဒီကတဲ့အတွေ့အကြုံပြပြောရရင်တော့ပြည်နယ်တိုင်းလွတ်တော်ဒီကလည်းအဲ့ဒီလိုတစုတစည်းတဲ့ညီညာညာနဲ့ဆုံးဖြတ်ဆောင်ရွက်ကြတယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာတော့သက်ဆိုင်ရာဘ ഹു ဝါခေါင်းဆောင်တွေရတယ်လေးစားပြီးတော့ပြန်လဲလိုက်ရောလှုပ်ဆောင်ကြတာမျိုးတွေ့ရပါတယ်။ဒါကြောင့်အပိတ်ဆုံးဖြတ်ချက်ကိုဘ ഹു ဝါဆုံးဖြတ်တာဖြစ်စေကမူပြည်နယ်တိုင်းအဆင့်လွှတ်တော်တွေကလည်းဩဇာအများကြီးရှိတယ်လို့ပြောလို့ရပါတယ်
။ဟုတ်ကဲ့ကျွန်တော်အခုဆွေးနွေးနေတာကအုပ်ချုပ်ရေးပိုင်းပေါ့ administration ဘိုင်းဆိုတော့အခုမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှာ NLD ပါတီအနာရပါတီရဲ့အခန့်တဏ္ဍာဆရာဘယ်လိုမြင်ပါလဲ
NLD ပါတီအနေနဲ့ဆိုလို့ရှိရင်တော့အုတ်ချုပ်ရေးပြုရင်ပြောင်းလဲရေးတွေလုပ်တဲ့အခါမှာညာတော့ဖြင့်အွေတွေရှိတယ်။ဥပမာအဖြစ်ဒေါ်ဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေကပြောထားတဲ့ပြည်သူနဲ့အတူဆိုတဲ့စကားလုံးလေးပေါ့။ဒါကိုကျွန်တော်တို့အုတ်ချုပ်ရေးပြုရင်ပြောင်းလဲမှုတွေလေ့လာတဲ့အခါကျတော့အဲ့ဒီနီးလန်းကိုပဲယူပြီးတော့ပြုရင်ပြောင်းလဲကြတာတွေလာပြီးတွေ့ရတယ်။အဲ့ဒါကိုတော့သူတို့ရဲ့စကားမှာပြောလို့ရှိရင်တော့ citizen engagement ပြည်သူတွေပါဝင်ဆုံးဖြတ်တဲ့အလေးထားအုတ်ချုပ်ရေးစနစ်တွေမှာထည့်လာတယ်။ဆိုတဲ့အခါကျတော့ပြည်သူနဲ့အတူဖြစ်လာဖို့အတွက်ပြည်သူနဲ့အတတ်နိုင်ဆုံးပါတီဝင်တွေကနှိစက်မယ်ပါတီခေါင်းဆောင်တွေကနှိစက်မယ်ပြည်သူတွေရဲ့ခေါင်းဆောင်မျိုးယူမယ်။ပြီးရင်အုတ်ချုပ်ရေးစနစ်တွေမှာပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးတော့ပြည်သူလူထုကိုတိုင်ပင်နှိမ့်တော့လာတော့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်တွေမှာမပါသေးဘူး။ဒါပေမဲ့ဒီဘက်အစိုးရလက်ထက်မှာကြတော့ဥမာမန္တလေးဆိုရင်အဲဝန်ကြီးချုပ်ကနေမှာမူဝါဒအကြံပေးအလုပ်ဖွဲ့ကိုသူကဖွဲ့တဲ့အခါမှာစီးပွားရေးအဖွဲ့အစည်းတွေနောက် NGO တွေကလူတွေပါအလုပ်ဖွဲ့တွေမှာပါလာပြီးသူတို့ကမူဝါဒရေးဆွဲပြီးအစိုးပြုပြီးတော့ဝင်ကြောတင်တဲ့ဟာမျိုးဆိုတော့ဒါမျိုးကတွေကစပြီးတော့အပြောင်းလဲတွေဟာဖြစ်တော့နေတယ်ဒါပေမဲ့နိုင်ငံတော်အဆင့်ထိနန္တရားထိကျကျပြတ်ပြတ်ဖြစ်လာပြီလားဆိုတော့မဖြစ်သေးဘူးဆိုတော့ပါတီအနေနဲ့ဘာလုပ်နိုင်လဲဆိုလို့ရှိရင်ခုနပြည်သူနဲ့အတူဆိုတဲ့အစိုးမိတ်ပေါ်မှာအခြေခံပြီးတော့ဖြစ်နိုင်ရင်တော့ public administration အစိုးရရဲ့အုပ်ချုပ်ပုံတွေပြုရင်ကြောင်းတဲ့ဆိုင်ရာနားလည်တဲ့လူတွေနဲ့ဘလိုနည်းနဲ့ design လုပ်ရင်ကောင်းမလဲဆိုတော့ညီတိုင်းရွှေ့နှွေးခြင်းအဖြစ်နဲ့ကျွန်တော်ထင်တယ်ပါတီအားပို့ပြီးတော့ပြည်သူနဲ့လည်းပို့နီးလာမယ်အစိုးရရဲ့အုပ်ချုပ်ရေးပြုရင်ကြောင်းတဲ့အဲ့ထဲမှာလည်းတစုံတရာတက်ရောက်ပြီးဖြစ်လာနိုင်မယ်လို့ကျွန်တော်ထင်တယ
်ကျွန်တော်ဒီအုပ်ချုပ်ရေးပိုင်းပြောတဲ့နေရာမှာဆက်ပြီးမေးချင်တာက NLD ဥဆောင်တဲ့ဘ ഹു အစိုးရနဲ့ပြည်နယ်အစိုးရတချို့ရဲ့ဆက်ဆံရေးကိုမေးချင်ပါတယ
်ဟုတ်ကဲ့
ဘ ഹു အစိုးရနဲ့တိုင်းဒေသကြီးဆက်ဆံရေးတဲ့ဘ ഹു နဲ့ပြည်နယ်အစိုးရရဲ့ဆက်ဆံရေးပိုအရေးကြီးနေထင်ပါတယ်အစိုးရဖြင့်ရခိုင်နဲ့ဆက်ဆံရေးပေါ့ဒီလိုရခိုင်ပြည်နယ်ရဲ့အခြေအနေကတိတ်ဆုပ်ဖေးနေတယ်နိုင်ငံတကာထဲလည်းပြဿနာအကြီးကျယ်ကြီးဆိုင်နေရတဲ့အချိန်မှာဘ ഹു အစိုးရနဲ့ရခိုင်ပြည်နယ်နဲ့ပေါ့လေ NLD နဲ့ရခိုင်ပြည်နယ်မှာအမအများစုအနိုင်ရထားတဲ့ပါတီတွေနဲ့ဆင်းရဲသွားရင်ပိုပြီးအဆင်ပြေမယ်ထင်တယ်
ဟုတ်ကဲ့ဟောဆရာဘယ်လိုမြင်လဲဘယ်လိုသိနေရင်းနှီးများဖြစ်နိုင်မယ်ထင်တယ်ဘုရားဘုရားအပြင်တော့ဘုဟုနဲ့တိုင်းဒေသကြီးအစင်ပေါ့နော်ဆက်ဆံရေးတွေဆိုလို့ရှိရင်ဒီ
အကျဉ်းချိုင်းမှုချုပ်ပေါ့ဆရာဥပဒေဆင်းလို့ဆိုဒီအဲ့ဒီအတွေ့အကြုံတွေအများကြီးရှိတယ်เนาะသူတို့ဒါဘိုးဆိုးရတဲ့ကြားမှာလားစင်ပုံမှန်စီဝေးလုပ်တယ်တိုင်းဒေသကြီးအစိုးရရဲ့လိုလားချက်တွေအမြင်တွေကိုဘိုးဆိုးရနားထောင်နေလျှော့ပေးတင်တာတွေကိုလျှော့ပေးတယ်ဖြီးတယ်ပေါ့ဒါတွေကိုလုပ်ခဲ့တယ်ပေါ့နော်ဆိုတော့အခုလည်းဒီလိုလုပ်တဲ့စနစ်လေးတော့ရှိမယ်လို့ကျွန်တော်မျှော်လင့်တယ်
ဒီနေ့သဘောရကတော့တောင်ဆုံးဆုံးဖြတ်ချက်ဒီသမဏကပဲဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်နယ်လွတ်တော်အတွေကတင်စီကမလို့လို့မရအဲ့တော့ရေဘူးကအလာကိုညီဖို့ဆိုလို့ရှိရင်တော့ဖွဲ့ချုပ်ချုပ်ချင်းကဥတွေရဲ့ရထန်းချက်ကိုပြုပြင်ပြောင်းလဲဖို့ပဲလိုအပ်မယ်အဲ့ဒီလိုပြုပြင်ပြောင်းလဲဖို့လေမြို့သားဒီမိုကြီးဖွဲ့ချုပ်ကသူတို့လည်းတရားကိုတင်ခဲ့တယ်လို့ကျွန်တော်ပြီးခဲ လူကဝန်ကြီးချုပ်ဖြစ်တဲ့စနစ်တော်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့တော့ဒီပထမပိုင်းမြန်မာနိုင်ငံမှာနောက်ဆုံးမေးချင်တဲ့တစ်ခုကရက်ဖက်စစ်ဖက်ဆက်စင်ကြီးပဲဒါလည်းတိတ်အရေးကြီးတယ်အခုမြန်မာနိုင်ငံမှာပိုပြီးအလှမ်းကွာလာသလားရခိုင်မြောက်ပိုင်းအရင်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုမရကြဘူးဘာညာစသဖြင့်လည်းအမျိုးမျိုးကောလာဟလတွေထွက်နေပါတယ
်ရေဘူးအားဖြင့်တော့အဟဒီလောက်တော့တိတ်ကြီးလာတယ်လို့ကျွန်တော်စိတ်ထဲမှာမထင်ဘူးတော်စားစုတရားလည်းပြီးခဲ့တဲ့နှစ်တွေမှာမျောလင့်တာတဲ့ပိုပြီးဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့ကိစ္စတွေထဲမှာအရေးကြီးဆုံးရက်ဖက်စစ်ဖက်ဆက်စပ်ရေးလည်းပါလိမ့်မယ်လို့ကျွန်တော်ထင်တယ်စာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ပြောစရာလေးရှိနိုင်တယ်ဒါပေမဲ့ဖြစ်ပေါ်တိုးတက်မှုသဘောအရရခင်ရှိတဲ့အချိန်တွေကနေတော့ဆန်းစုကြည်ပြောသလိုပဲတော့ပြန်လည်နိုင်ရှင်ပြီးကြည့်မယ်ဆိုလို့ရှိရင်တော့နော်တိုးတက်မှုတွေအများကြီးရှိလာတယ်လို့ထင်တယ်ဘောဓာကွဲလပ်မှုတွေရှိမှာတော့ဒါကအုပ်ချုပ်ရေးလုပ်ငန်းကိုလုပ်တဲ့အခါတိုင်းမှာမူဝါဒအရသဘောဓာကွဲတာတွေရှိမယ်လုပ်ပုံကိုင်ပုံအရသဘောဓာကွဲတာတွေရှိမယ်ဒါတွေကတော့တဘာဝလို့ကျွန်တော်ထင်တယ်အဲ့ဒီကွဲပြားမှုတွေကိုလည်းနှစ်ဖက်ခေါင်းဆောင်တွေကတင်းတင်းမြတ်တာစွာတိုင်းပြည်အကျိုးစီးပွားကိုရှေ့ရှုပြီးကင်တွယ်နေနိုင်တယ်လို့ကျွန်တော်ထင်တယ်။ကင်တွယ်လို့မရတဲ့အချိန်တွေအထိမမြင်သေးဘူးလို့ကျွန်တော်တော့
ဥဒ္ဒန္တရဲ့မြမရေးတုံးတက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်နာရှင်အခုတစ်ခါမှတော့ကိုရနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြအောင်ပါ။
ကျွန်တော်ဂျန်နိုင်ပါ VOE ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ Man City အသင်းဟာလည်းမဟုတ်ကိုရှုံးနိုင်ပြီးတော့ဒီအားဒီမှာပထမဆုံးရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ် Australia Open Tennis ပြိုင်ပွဲတွေကိုတနင်္လာနေ့မှာစတင်လိုက်ပြီးနာမည်ကြီးတချို့လည်းပွဲဥထွက်မှာပဲရှုံးနိုင်သွားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ပြိုင်ချမ်းဆောင်သည့် Olympic ပြိုင်ပွဲကိုမြောက်ကိုရီးယားကအားသာသမားတွေနဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဈေးလွှတ်သွားမှာဖြစ်ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအော်စတြေးလျ Open Tennis ပြိုင်ပွဲကတော့တနင်္လာနေ့မှာစတင်လိုက်ပါပြီပွဲဥတွေပထမအဆင့်မှာပဲနာမည်ကြီးကစားသမားတချို့လည်းမမျှော်လင့်ပဲရှုံးနေပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်မနေ့ကဒုတိယရခဲ့တဲ့ American ကနာမည်ကြီး Venus Williams ကဆွစ်ဇာလန်က Belinda Bencic ကို 6-3-6-9 နဲ့နှစ်ပွဲပြည့်ရှုံးသွားသလိုSloan Stephen ကလည်းတရုတ်နိုင်ငံကကမ္ဘာအဆင့်34ဂျန်ရွှေကို26666နဲ့ရှုံးသွားပါတယ်။အခုနှစ်အမျိုးသားပြိုင်ပွဲမှာတော့လက်ရှိချန်ပီယံ Roger Federer အနိုင်ရဖို့ဒီပန်းစားနေပါတယ်။စပိန်ကနဒေါလ်နဲ့ဆာဗီယာက Djokovic တို့တန်ရာကနေပျောက်ကင်းကြတာဖြစ်သလိုဗြိတိန်က Andy Murray လည်းပြိုင်ပွဲကနေထွက်ထားကြောင်းအမျိုးသားဘက်မှ Federer ဘူဆွဲမယ်ဆိုပြီးတော့တည်ပြည့်နေတာဖြစ်ပါတယ်။ဘောလုံးသတင်းတွေဘက်မှာတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာမန်စီးတီးအသင်းရဲ့ရှုံးဝဲမရှိတဲ့စံချိန်အခုတစ်ပတ်မှာဖျက်သွားခဲ့ပြီဖြစ်ပါတယ်။လီဗာပူးနဲ့မန်စီးတီးတို့တနင်္ဂနွေနေ့ကကစားကြတာမှာလီဗာပူးကမန်စီးတီးကို4-3 နဲ့အနိုင်ရလိုက်တာကြောင့်မန်စီးတီးအသင်းရဲ့ရာသီစကတည်းကရှုံးဝဲမရှိထားတဲ့စံချိန်ပြတ်သွားခဲ့တာဖြစ်ပါတယ်။ Lebuga Chamberlain Pungo Twinago, Man City Gasani Pian Chilo, Pramawaima the Gozi Teva, Dudia Bain Pian Sabi Temajagima, Faminio, Manine, Salado, Tungaro, Lebutin Halego, the Gone Usangabare, Messidiga, Banaro, Silvane, Gonagano, Pobiganima, Pian Tunga, we met now Soma, Lebuga, Lego, Tongune, and Nora Pibare. Messidi, Tinga, Showem, she, Sanjin, Piador, and the Padabi, Messidi Nibia, Goriola, Pioragaro.
My first words is congratulations for the Liverpool for the victory. It was a good game.
Tanani ne Liverpool te nai ya daw le bo ma goun yu ba de lo parama song pyo chin ma de. Pwe ya pwe kaung ba. Tru ya ro a sa kaung ke ba de. Tanaw ro bo long pi da de ya ma ti ja be. A to mya mya pye kaung ma de. Da ga ba chaung le su ro tru ga a tin win a tin pye ga za da chaung. Tanaw ro a ni ne pwe ko thain chauk bo khae khae ke ba de. Naw pai no ta phi phi a ta ja la bi. Famino Matwing T Tolly Kong Gazan and Gebare. I know by my general Gazagwe, the Twagiraba. Liverpool Jinha, to get a thing on the demo.
Mesidi ha dine Yadima Bramazo show one at trigger we mele Nasatowe Pima Chosanaman at Yatima Sala Usan Vido. May you gang other than a dudia Leuga Liza Konaman at Dadia Niama Shini Bare Kmya. Goodbye, Spain, Mabi, Puerto Bama, Real Madrid, Atenga, Valencia, Go, the Gogom, Shine, Shonin, Dora, La Liga, Champion, Bugu, Cago, and Naibu, the Purina, Pubio, Yolinja, Melani, Pibare, Real Nibia, Zirangara, Tu, Deha, Kakere, Gala, the Kugu, Jopian, Yabi, Bajan, Shona, the Lesurago, Shimbia, Bule, Kakere, Elu, Piola, Bare.
Bueno, lo primero es difícil, porque al final, como tú decías, nosotros hicimos todo.
Y pues, para que se haga, yo voy a decir que se haga, que no, ni para más un pio llamaré. Que no, le, luna, entra, lo, lo, ya, la, ve. Goto, mo, le, quen, y, de, ñaji, ya, que vale. Toro, su, vale. Que no, que, zada, mare, go, huivan, ya, me, si, bau. Que no, ni, 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 nada, cugaro. Que no, que, quede, calada, cune, y, ensay, ni, ya, lo, mi, mare. Que no, yonka, ni, ya, vale.
ဒီအရှုံးကအတော်လေးကိုခံရခဲ့ပါတယ်ရီယယ်တင်ဟာပြီးခဲ့တဲ့စနေနေ့ကဗလန်စီယာကိုအင်္ဂွဲမှာတကူးကူးမရှိတဲ့ရှုံးပြီးတော့ဆက်ရှိပွဲကစားပြီးတဲ့အချိန်မှာ30မိနစ်အစဉ်၄နေရာမှာရောက်နေရဖြစ်ပါတယ်ရီယယ်နီးပြဇီတန်းကတော့ရီယယ်တင်နေနဲ့ချန်ပီယံစ်ပြိုင်ပွဲမှာနောက်တစ်ဆင့်တက်နိုင်ဖို့ဆိုရင်ရှေ့လာကြရင်ပီအက်ဂျီနဲ့ကစားမဲ့ဒုတိယဆင့်ရှုံးထွက်ပွဲမှာခြေစွမ Brazil kwen lai dai sin mu Coutinho ha thait tan ka sa thama tiao phit da lo a tin ne le an win me lo tin chang a yin Barcelona ni pya le phit a ku Manchester City a tin ye ni pya le phit de Pep Guardiola ga pyo lai ba de
I think Barcelona signed a top player I think sweet perfect for the way the Barcelona won
Barcelona a tin ha de ge thait tan ka sa thama tiao ko ya lai da lo chano tin ma de Coutinho a ne le Barcelona a tin ka sa la ge de poun san ne kwet ti an win lai me lo chano tin ma de
လုံးခဲ့တဲ့နှစ်20လုံးလုံးဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာပါဘာစီလို
ကျွန်တော်တို့ကအဲဒီဥစ္စာဒီဥစ္စာဆိုလို့ဒီဒီကျွန်တော်တို့နဲ့ဟောဒီပေါ့ဒီခါဘုရားငင်းငယ်စောင်းနေတဲ့အချိန်မှာဒီကမှပြန်ဘူးလို့ခုနကပြောနေသေးတယ်လူတို့ကခုနသင်အောင်သင်မဖြစ်အောင်ဒီနောက်ဥစ္စာဒီနိုင်ငံတော်ရဲ့ဟိုဟိုပေါ့နော်ဒီဟိုပေါ့နိုင်ငံတော်ဝေဖြစ်အောင်ခုနပြောလို့ဒီပြောဆိုတဲ့စကားလေးတော်တော်လေးရှိပါတယ်အများကြီးပြောပါတော့နော်အနည်းငယ်ဟုတ်အများကြီးပြောပါတော့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဘူးအရေးကြီးဖို့အတွက်ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးစရာဝေငန်းအောင်နဲ့အဲနောက်တော့ဆရာတရားအေးဝင်ပေါ့နှစ်ယောက်ပေါ့အမှုဖွင့်ပါဒါအေးပေါ့ကြတော့ကျွန်တော်တို့ကအမှုဖွင့်မှုရှိတော့လည်းပဲကျွန်တော်တို့ကဒီလိုလိုတော့ပို့သေးဖြစ်တဲ့အတွက်အဲလွတ်တော်ကျင်းပနေခြင်းပါကျွန်တော်တို့ကလွတ်လို့မရပါဘူးဒီအတွက်ကျွန်တော်တို့ကဒီလွတ်တော်ဟိုဒါဟိုနော်ဆန်ရှင်ဆန်ရှင်တောင်းအောင်လာပေါ့အဲတောင်းထားပါလေဒီဥစ္စာဟုတ်တူဖားနာလည်းမရှိပါဘူးခုနကပြောလို့အမှုခွင့်ထားတယ်လောလောဆယ်မှာတော့မရှိသေးပါဘူ
းဟုတ်ကဲ့အဲ့တော့ဆရာလွှတ်တော်ခွင့်ပြုချက်ရပြီလားရှင
်အမေရသေးပါဘူးအဲ့ဒါလည်းမလာသေးပါဘူး
Okay, ba. Tu mu phwin me so ba be paw ma ri ne sia lo phwin mu shi ba de le.
Et mu lo so so lo lo de lo paw ba 900 la ko ngai ngan lo chin yu. Che che le. Mu ba no, paw ba 900 la.
Na doctor yin maung be ma shi de so ra yo sia lo ti tha ba la.
Okay, ba. Tu lo ho de me lo wa tu ka o si do ka ne ka ne driver be tu de ya. Ka ne driver be tu de tu lo shi ba u ya.
ဒီတိတ်တာဟောပြောပွဲအတွင်းမှာတော့လက်ရှိနိုင်ငံရေးအားနည်းချက်ကိုခွင့်ကောင်းယူပြီးရခိုင်မျိုးသားတွေအနေနဲ့ကိုချုပ်ချအာနာပြန်လည်ရယူဖို့ဒေါက်တာအေးမောင်ကတိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်မကန်ရုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။နောက်တစ်နေ့လုံးမဲ့ညဦးဟောပြောပွဲကိုအာနာပိုင်ကခွင့်မပြုခဲ့ဘဲနဲ့အဲဒီကနေမကြည်မနဲ့ဖြစ်ပြီးတော့အတိကျုံနေဖြစ်လာတာပါ။ဒေါက်တာအေးမောင်ကိ က်သွယ်လို့မရသေးပါဘူ
း။ဆရာကြီးများရှင်။အလေးဒီပါတီဥဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်ပြီးပါရှိလာချိန်ပါပဲ။အစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသနဲ့အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်တာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတ္တရှင်အနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေဗိုလ်တူနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုထာမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင့်ဦးကကြီးညာပေးပါမယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းဒီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲခန်းနမှာတောင်တက်မြောက်ကိုရီးယားနိုင်ငံညညွတ်တဲ့အလံတစ်ခုအောင်အတူတွဲချီတက်ဖို့ရှိသလိုရေခဲပြင်ဟော်ကီအမျိုးသမီးအားကစားပွဲကိုဖူးတွဲရှင်ပြန်မှာဖြစ်ကြောင်းလည်းဒီကနေ့ပဲကြေညာလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံအိုလံပစ်အားကစားပွဲမှာပထမဆုံးအကြိမ်ဖြစ်ပါဝင်မှုမြောက်ကိုရီးယားကလက်ခံခဲ့ပြီးနောက်လွန်ခဲ့တဲ့သတင်းလာတပတ်လောက်ကပဲနှစ်နိုင်ငံအသင်းတွေကြားပူးပေါင်းမှုတောင်ကိုရီးယားရဲ့ဆွေးနွေးချက်ကိုထူးထူးခြားခြားသဘောတူရတာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရေဟောသတင်းမှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့မှာလူခဏဦးတက်မနေတည်ဆုံးခဲ့တဲ့ဒီကိုဖြစ်ခဲ့တဲ့ပေါ်နိုင်ငံတကာစိုးရိမ်မကင်းတဲ့သတင်းတွေထပ်သဘောထားတွေထွက်ပေါ်လာပါတယ်။ကတော့မှာတော့မြောက်ဦးမှာဖြစ်ခဲ့ရင်းနဲ့ဆန္ဒပြသူတွေကြားသူထွက်တန်ရုံထွက်ချက်ပြမှုပေါ်စိုးရိမ်မကင်းကြောင်းပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံကလည်းအခုလိုအသက်ဆုံးရှုံးတဲ့ဒီဖြစ်ပေါ်ခဲ့ရတဲ့အဖြစ်အပျက်ကြောင့်စိုးရိမ်မကင်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြည်ဆိုင်ရာလူငင်းချမ်းသာကွန်ဖွဲ့ NSC International ကလည်းအဖြစ်အပျက်ကိုစုံစမ်းစစ်ဆေးဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံကနေထွက်ပြေးရရှိနေတယ်လို့ဆိုတဲ့တိုင်းနယ်ချီရဝင်းချာမွတ်စင်နေဌာနေပြန်ရေးဘေးကင်းလုံခြုံမှုရှိဂုံစိတ်ကရှိရှိနဲ့ဒုက္ခသည်တွေရဲ့ဆန္ဒအလျောက်ဖြစ်ဖို့အရေးကြီးတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိရလို့မခံစားရဘဲနဲ့သူတို့အိမ်တွေသူတို့လူမှုအတိုင်းဝိုင်းကိုပြန်သွားတာမျိုးကိုမလိုလားတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဖြစ်တဲ့ဟက်တာနယူးယောက်ကမနေ့ကကပြုလုပ်တဲ့ဝါရှင်တန်ဒီစီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့တာဖြစ်ပါတယ
်။သတင်းကြေညာကောင်းလေဦးကညပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valerius ဖြစ်ပါတယ်ကျွန်မအီသန်စမရှင် VOA America အတန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီ9နာရီချီလိုင်းတူမီတာ24 40 48 50ပြင်လှမ်းလှမ်းမီတာ190တို့ကနေလေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါကောင်းသောညချမ်းဖြစ်ပါစီရှင်
This program has come to you from the Voice of America, Washington.